မာသာထရီဇာကိုသူတော်စင်တဝက်ဖြစ်ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကဒီကနေ့ကြေညာပါတယ်ဒီကနေ့တနင်္ဂနွေနေ့မှာပြုလုပ်တဲ့ဟောလီရှီယာအော်မာစီဘာသာရေးအခမ်းအနားအတွင်းစိန့်ပီတာယဉ်ပြင်ကိုစုဝေးရောက်ရှိလာကြတဲ့ထောင်ထောင်ချီတဲ့လူထုပရိသတ်ရှင်မှာသူတော်စင်မာသာထရီဇာအဖြစ်ကြေညာခဲ့တာဖြစ်ပါတယ်အိန္ဒိယနိုင်ငံကာလကတ္တာကို1929ခုနှစ်ဇန်နဝါရီလ6ရက်နေ့မှာရောက်ရှိခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်မာသာထရီဇာဟာသူမဘဝတခြားလုံးအိန္ဒိယနိုင်ငံကအစင်းရဲဆုံးသူတွေကိုကူညီဆောင်ရှောက်မှုပေးခဲ့တဲ့အတွက်လဲသူစင်းရဲတို့ရဲ့သူတော်စင်အဖြစ်လူသိများခဲ့ပါတယ်။ထောင်နဲ့ချီတဲ့ခရီးယန်သီလရှင်တွေနဲ့စေတနာဝန်ထမ်းတသန်းကျော်တို့နဲ့နိုင်ငံပေါင်း120ကျော်တို့မှထောက်ပံ့ကူညီပေးရေးလုပ်ငန်းတွေဆောင်ရွက်ခဲ့သူအယ်ဘေးရီးယားနိုင်ငံသူခရီးယန်သီလရှင်မာသာထရီဇာရဲ့ဘဝကတော့အလွန်ကိုပဲချိုးချံချွေတားခဲ့တာပါ။1998ခုနှစ်စက်တင်ဘာလ5ရက်နေ့သက်တော်89နှစ်မှာမာသာထရီဇာကွယ်လွန်ခဲ့ချိန်မှာသူမရဲ့ပိုင်ဆိုင်မှုကခရစ်ယာန်ကျမ်းစာအုပ်တုပ်စိတ်ပတိတကုံးနဲ့သူမဝတ်ဆင်ခဲ့တဲ့စာရီတစ်ထည်တည်းပါဒါပေမဲ့လို့သူမချမ်းရစ်ခဲ့တဲ့သမိုင်းအမွေတွေကတော့အင်မတန်မှကြီးမားလာပါတယ်ရိုမန်ကက်သလစ်ကျောင်းတော်မှာသူတို့စဉ်တသောင်းကျော်ရှိထားပေမဲ့အများအပြားကတော့သူတို့သေဆုံးပြီးရာစုနှစ်နဲ့ချီကျမြင့်ခဲ့တဲ့အတိုင်းသူတို့စဉ်အဖြစ်တင်မြှောက်မခံရပါဘူးသူတို့စဉ်အဖြစ်တင်မြှောက်ဖို့အတွက်ပုံမှန်အဖြစ်တော့ပုံကတူသေးဆုံးပြီး9နှစ်ကြာမှစတင်ဆောင်ရွက်တာဖြစ်ပေမဲ့လို့ဒီလိုအပ်ချက်ကိုမာသာထရီဇာအတွက်ပိုယဟမင်းကြီးဂျွန်ဘောကပတ်လပ်ပေးခဲ့တာကြောင့်သူမကိုသူတော်စင်အဖြစ်တင်မြှောက်နိုင်ရေးကပို့ပြီးတော့မြန်ဆန်ခဲ့တာဖြစ်ပါရဲ့ရှင်